VOA မြန်မာတန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်ကိုဗစ် -19 ကရောဂါကာလအတွင်းရန်ကုန်တိုင်းဒေသကြီးအတွင်းမှာပရဟိတအခမဲ့ဆေးကနေတိုးချဲ့ဖွင့်လှစ်နေပြီးအခုဆိုရင်ဆေးရုံတွေနဲ့ပါချိတ်ဆက်လှုပ်ဆောင်နေတဲ့အကြောင်းကိုပြောပြပေးကြပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ထားသူအရေအတွက်ဟာစနေနေ့မနက်ပိုင်းအထိ198ဦးရှိပြီးအဲ့ဒီထဲမှာရန်ကုန်တိုင်းဒေသကြီးအတွင်းကူးစက်ခံထားရသူကအများဆုံးဖြစ်ပြီးတော့108ယောက်အထိရှိနေတာပါဒီလိုအခြေအနေမှာရန်ကုန်မြို့တွင်းရပ်ကွက်တွေမှာကိုဗစ် -19 ကပ်ရောဂါကာလဆေးခန်းတွေလည်းခိတ္တပိတ်ထားတဲ့အချိန်ကိုပူနာမကျန်းဖျားလာပြီးတော့မကျန်းမမာဖြစ်နေသူတွေအတွက်စေတနာဝင်တဲ့အထုကုဆရာဝန်ကြီးဆရာဝန်တွေသူနာပြုတွေဦးဆောင်ပြီးတော့အခမဲ့ fever clinic ဆေးခန်းတွေဖွင့်လှစ်ကူတာပေးနေတာဖြစ်ပါတယ်ကိုဗစ် -19 ကပ်ရောဂါကြီးလုံးဝကင်းရှင်းသွားတဲ့အချိန်ထိဆေးကုသစောင့်ရှောက်ပေးဖို့ရည်ရွယ်ထားတဲ့ Community Fever Clinic Network ကိုမေလ10ရက်နေ့ကနေစပြီးမြန်မာနိုင်ငံဆရာဝန်များအသင်းကအကြံပေးဘုတ်ဖွဲ့ဖြစ်တာဝန်ယူပြီးဆရာဝန်ကြီးတွေရဲ့လမ်းညွှန်အကြံပေးချက်တွေနဲ့ဖွဲ့စည်းထားပြီးဖြစ်ပါတယ်ဖီဘာကလင်းနစ်ဆေးကနေစနစ်တကျဖြစ်အောင်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့စိတ်ခေါ်မှုတွေကိုဆရာဝန်တွေရဲ့စုပေါင်းအားနဲ့ဖြေရှင်းနိုင်အောင် Community Fever Clinic Network ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ကြီးကြပ်ရေးအဖွဲ့ဝင်ဒေါက်တာကျော်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မနေ့ကပေါ့နော်ကျွန်တော် network ကိုကျွန်တော်စပြီးတော့ဒီဖွဲ့စည်းလိုက်တာပေါ့နော်ကျွန်တော်မြန်မာနိုင်ငံဆရာဝန်များအသင်းအားနဲ့အကြံပေးအနေနဲ့ကျွန်တော်တို့ပါဝင်ကူညီအားဖြည့်ပေးတယ်။ဘာကြောင့်လုပ်ရလဲဆိုတော့ဒီ fever clinic တွေအားလုံးတစ်မျိုးနဲ့တစ်မျိုးနဲ့ဒီစစ်စစ်လုံးလုံးဖြစ်သွားရတယ်ဒီတစ်ခုနဲ့တစ်ခုနဲ့တိုင်ပင်ဆွေးနွေးညှိနှိုင်းကြတယ်ဒီဖွဲ့မဲ့မျိုးနယ်မှာအအနည်းဆုံးဖွဲ့မဲ့ဆိုတော့အခက်အခဲမျိုးစုံရင်ရင်ဆိုင်ရတယ်ဒီကျွန်တော်မျိုးနယ်အုပ်ချုပ်ရေးပိုင်းနဲ့ညှိနှိုင်းဆောင်ရွက်တဲ့အပိုင်းတွေဒီမျိုးနယ်ကျန်းမာရေးမျိုးနယ်ညှိနှိုင်းဆောင်ရွက်ပိုင်းတွေအားလုံးပြည်ထောင်အတွက်ကျွန်တော်ဘက်ကနေညှိနှိုင်းမှုဆောင်ရွက်မှုတွေလုပ်ပေးမှုအတွက်လည်းဘယ်နေရာမှာပို့လို့ရဘယ်နေရာမှာပို့ပြီးတော့ဒီဝက်ချက်များတယ်အဲ့လိုနေရာကိုကျွန်တော်အဓိကဦးစားပေးပြီးတော့ကျွန်တော်စီစဉ်ပြီးတော့လုပ်ပေးမှာပေါ့နော်ကျွန်တော်ဘက်ကလည်းဆောင်ဖြစ်အောင်ကျွန်တော်အဓိကဖွဲ့စည်းထားပါတယ်ပေါ့နော
်အဓိကကတော့ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာခြင်း COVID တန်မြေရောဂါလက္ခဏာရှိတဲ့ဖြားနာလူနာတွေကိုဦးစားပေးကူတာပေးနေတာဖြစ်ပြီးစွန့်ပစ်ပစ္စည်းတွေကအစားစနစ်တကျကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီဖွင့်လှစ်ကူတာပေးနေပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်ဒီကံတော်တော်များများမဖွင့်ကြအောင်ဒီ COVID-19 ကာလမှာတော်တော်များများပိတ်ကြတယ်ပိတ်ရောဒီပြည်သူလူထုတွေအပြပြစာစီကံမရှိတော့ရှိတော့ကျွန်တော်တို့ဒီ fever clinic တဲ့အဓိကကျွန်တော်ရည်ရွယ်တာဖြားနာရဲ့ဒီချောင်းဆိုးရဲ့မောလာရဲ့ COVID-19 တန်လျာလူနာရဲ့ COVID-19 contact ရှိတဲ့လူနာရဲ့အဓိကကျွန်တော်လာပြသိနေတာပေါ့နော်ဟို COVID-19 တန်လျာလူနာ suspect လို့ထင်မှာဆိုရင်ကျွန်တော် case ကို ambulance နဲ့တရားစနစ်တကျဒီသက်ဆိုင်ရာမြို့နယ်နဲ့ချိန်တာနဲ့ဆေးရုံတော့ပြန်လွှဲပေးတာပေါ့နော်ဒီတစ်ဖက်ကလူနာရော cross infection လို့ခေါ်တောင်းတဲ့တောင်းတဲ့ကိုကူမှမဖြစ်အောင်ပေါ့နော်ကျွန်တော်ဘက်ကနေလည်း cover အကောက်ွယ်လည်းလုပ်ပေးထားပါတယ်ဒီကျန်းမာရေးဌာနချမှတ်တဲ့လမ်းညွှန်တိုင်းပဲပေါ့နော်ဒီ COVID ကာလတော့ shop PPE ကိုကျွန်တော်အိုက်ထုတ်မှာပါကျွန်တော်ဒီ fever clinic နဲ့ fever corner တွေဘက်ကနေ
လူရည်ထူထပ်ပြီးတော့ကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်တဲ့နေရာတွေမှာအဓိကဖြားနာလူနာတွေကိုဦးစားပေးကုနေတဲ့အတွက်ကပ်ရောဂါထိန်းချုပ်ရေးမှာတက်ရောက်မှုများစွာရှိပါတယ်လို့ Fever Clinic ဈေးကမ်းမှာလိုက်ပြီးတော့စေတနာဝင်တဲ့ဆေးကုသမှုပေးနေတဲ့ဒေါက်တာကျော်စွာဦးကပြောပါတယ
်ဒီ Fever Clinic ကတော့ဒီ COVID-19 နဲ့ပတ်သက်လာပြီးတော့ဗောနော်ဒါရှေ့ရနေပြီးတော့ဟိုဆရာမကြီးတယောက်ပြောသလိုဗောကင်းပုံးစခန်းနေနဲ့ကျွန်တော်ကဒါကြိုတင်ပြီးတော့ဟိုထောက်ထားတဲ့သဘောပါပဲဗောနော်ဒီလူတွေကလည်းသူဒီစိုးရိမ်မှုတွေများတော့ဒီဆေးရုံကိုမတော်ရဲတဲ့အခါမှာဒီ Fever Clinic တွေကကြာကန်ကျွန်တော်တို့ဒီကုသပေးတဲ့နေရာတစ်ခုနဲ့သူတို့အားကိုးလို့ရလာတာပေါ့နော်။အဲဒီ COVID နဲ့ဟိုကျွန်တော်တို့တန်ပြားလို့တွေ့တဲ့ဟာတွေဆိုလို့ရှိရင်တော့ညှို့ပို့ပြီးလိုအပ်တဲ့ဒီဆေးကုသမှုတွေဒါမှမဟုတ်ရှင်ဆေးဆင်းမှုတွေယူရတာပေါ့နော်။အဲ community base ပေါ့နော်။အကြီးအကျယ်ဒီလူတို့အခြေပြုဟိုဖွင့်တာရှိတယ်လို့ hospital base ပေါ့နော်။ဒီဆေးရုံပေါ်မှာအခြေပြုတာဆိုအခုကျွန်တော်တိတိလောက်ဆိုရင်မြောက်ကလာကဒီဆေးရုံပေါ်မှာအခြေပြုတာပေါ့နော်။အဲဆေးရုံမှာပဲကျွန်တော်ဖွင့်တယ်နောက်တစ်ခုကဒီတန်လင်းလည်းအဲ့လိုမျိုးဒီ hospital base ဖွင့်လာတယ်ကြားပါလေဟုတ်ပါဘူးဒီလိုဒီလိုဖွင့်လာတော့လေကျွန်တော်တို့ဒီသက်ဆိုင်ရာဆေးရုံတွေမှာရှိတဲ့ကျွန်တော်ကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆရာမဆရာမတွေအခြားသောကျန်းမာရေးဝန်ထမ်းတွေအတွက်ဟိုဝင်လို့ဝင်ဖို့တချို့ဟာရော့တာပေါ့နည်းမဆိုရင်ကျွန်တော်တို့ဒီဖြစ်သမျှအလူနာအားလုံးသာဒီဆေးရုံတွေဆိုဒါကြီးတွားနေမယ်ဆိုရင်ပေါ့နော
်ရန်ကုန်မြို့တွင်းမှာတော့အင်းစိတ်တောင်မွေးမင်္ဂလာတောင်ညို့တင်ငန်းညို့ဘုတ်ထောင်လှိုင်မြို့နယ်ကြီးမနိုင်တောင်ကလာရွှေပြည်သာလှိုင်သာရတကုံမြို့တင့်မော်ပြီးစတဲ့မြို့နယ်တွေမှာ Fever Clinic တွေကိုတနည်းနာကနေတောက်ကြအထိဖွင့်လှစ်ပေးနေတယ်လို့တချို့မြို့နယ်တွေမှာတော့ပိတ်ရက်မရှိနေစဉ်ဖွင့်လှစ်ပေးနေပါတယ်။အရေးပေါ်ကျန်းမာရေးကူညီလိုအပ်လာရင် Fever Clinic တွေကိုလာပြီးတော့ကုသကြဖို့တိုက်တွန်းတယ်လို့စေတနာဝင်တဲ့လူ့ကိုဆန္ဒရှိတဲ့ဆရာဝန်သူနာပြုတွေအလှူရှင်တွေလိုအပ်ဌာနပေးလို့သူတွေအနေနဲ့ဆက်သွယ်ကြဖို့ကိုလည်းဥဆောင်လှူရှားနေတဲ့ဆရာဝန်တွေကမြစ်တာရက်ခံနှိုးဆော်နေပါတယ်ရှင်။